ည်သူပိုင်ပစ္စည်းဖျက်ဆီးမှုပုံမှ6တင်းနဲ့တရားရင်ဆိုင်နေရတဲ့အဲ့ဒီတောင်သူ3ဦးကိုနိုဝင်ဘာလ26ရက်နေ့ရုံးထုတ်စစ်ဆေးပြီးမှနောက်တိုးအမှုဖြစ်ဆဲရည်တိုင်းထွာမှုဝတ္တရားနှောက်ယှက်မှုအကျိုးဖျက်ဆီးမှုတွေနဲ့အမှုထပ်ဖွင့်ထားတယ်လို့တရားသူကြီးကပြောကြောင်းအမှုကိုလိုက်ပါဆောင်ရွက်ပေးနေသူရှင့်နေဦးတန်းထိုက်အောင်ကပြောပါတယ်
ဒါကောမြို့နယ်တရားရုံးမှာပါနော်ပုံမူတာတို့ကနေတရားလို့လောက်ပြီးတော့မှဒီဦးရှားတဲ့ပါ၃ဦးပေါ့အဲ့ဒီတရားဆွဲဆိုထားတဲ့ဆွဲခရသူ၃ဦးကိုပါနော်တရားသူကြီးကနေပြီးတော့မှမပြန်သေးနဲ့ဩခဏနေပါအောင်ပေါ့နောက်ထပ်အမှုထပ်ဆွဲထားတာရှိတယ်ဆိုပြီးတော့မှနောက်ထပ်အမှုတစ်ခုထပ်ဖွင့်ထားတယ်ပေါ့ဗျာဆဲဆိုမှုရယ်ဝတ္တရားနှောင့်ယှက်မှုရယ်နောက်ပြီးတော့မှအကျိုးဖြည့်ဆည်းမှုဆိုပြီးတော့မှအဲ့လိုသူတို့ပြောပြတယ်ပေါ့ပြောရမှအဲ့ဒါကိုလည်းရုံးချင်းကိုတောင်းရဲ့နေ့ထပ်ချင်းတယ
်ဒါအပြင်နောက်တိုးအမှုမှာဆဲရည်တိုင်းထွာမှုပုံမှ2964ဝတ္တရားနှောက်ယှက်မှုပုံမှ353နဲ့အကျိုးဖြည့်ဆည်းမှုပုံမှ429လို့ဖြစ်ဖို့တရားကြောင်းနဲ့နောက်တစ်ပတ်ရုံးချိန်မှာရှင်းနေပါဝါတင်ပြီးရင်တော့သူ့အနေနဲ့အသေးစိတ်သိနိုင်မယ်လို့ပြောပါတယ်။ထပ်မံတရားဆွဲဆိုခံရတဲ့တောင်သူ3ဦးကတော့ထပ်မံတရားဆွဲဆိုခံရတဲ့တောင်သူ3ဦးကတော့လွိုက်ကော်မြို့နယ်ညီနီကုန်းရွာကခုဦးရယ်သုံးမိုင်ပကြဲရွာကခု90ဆိုးညွန့်နဲ့တော်မူကလားရွာကခုရှားရယ်တို့ဖြစ်ပြီးလက်ရှိလွိုက်ကော်ကျင်းထောင်ကနေတရားရင်ဆိုင်နေရတာဖြစ်ပါတယ်လက်ရှိတရားရင်ဆိုင်နေရတဲ့ပြည်သူပိုင်ပစ္စည်းဖျက်ဆီးမှုပုံမှ6တိဟာပြစ်မှုကျူးလွန်ကြောင်းထင်ရှားရင်9နှစ်ထက်မပိုတဲ့ထောင်ဒဏ်ချမှတ်နိုင်ပြီးနောက်တိုးဆွဲဆိုတဲ့အမှုတွေဖြစ်တဲ့ပုံမှ353အရာပြစ်မှုထင်ရှားရင်အမြင့်ဆုံးထောင်ဒဏ်နှစ်ဒါမှမဟုတ်ငွေဒဏ်ဖြစ်စေဒဏ်ရာလုံးဖြစ်စေချမှတ်နိုင်သလိုအကျိုးဖျက်ဆီးမှုပုံမှ4နှစ်ခွင့်ကိုကျူးလွန်ကြောင်းထင်ရှားပါကနှစ်နှစ်ထိဖြစ်စေဒါမှမဟုတ်ငွေဒဏ်ဖြစ်စေဒဏ်ရာစလုံးကိုလည်းချမှတ်နိုင်ပါတယ်ဆဲရည်တိုင်းထွာမှုပုံမှ294ကတော့ထောင်ဒဏ်3လချမှတ်နိုင်တယ်လို့သိရပါတယ်။အလားတူတပ်မတော်ကတင်စီထားတဲ့မြင်းနေရာပေါ်မှာဝင်ရောက်စိုက်ပျိုးခဲ့တယ်ဆိုပြီးဒီမော့ဆုံမြို့နယ်ဒေါ်ဆိုးရှေးရွာမှာတောင်သူ19ဦးလည်းပိုင်နဲ့ကျူးလွန်မှုပုံမှ449အပြင်ပြည်သူပိုင်ပစ္စည်းဖျက်ဆီးမှုပုံမှ6တင်းနဲ့ဒီမော့ဆုံမြို့နယ်တရားရုံးမှာမနေ့ကရုံးထုတ်ခဲ့ပါတယ်။မနေ့ကဒီမော့ဆုံမြို့နယ်တရားရုံးမှာတော့တရားလိုပြသက်သေတွေကိုဆက်လက်စစ်ဆေးခဲ့တာဖြစ်တယ်လို့ရှင်းနေဦးဝင်းထွန်းအောင်ကပြောပါတယ်။ပိုင်နဲ့ကျူးလွန်မှုပုံမှ449ဟာပြစ်မှုကျူးလွန်ကြောင်းထင်ရှားရင်ဒဏ်ငွေ9000ဒါမှမဟုတ်3လထက်မပိုတဲ့ထောင်ဒဏ်ချမှတ်နိုင်တယ်လို့သိရပါတယ်။ KNB တောင်သူလယ်ထမားသမဂ္ဂဥက္ကရာခုတူးရယ်ကတော့အခုလိုတောင်သူတွေကိုပုံမှတစ်ခုပြီးတစ်ခုထတ်တိုးတရားစွဲနေတာဟာလုံခြုံမှုကင်းအောင်ချောက်လန့်နေတဲ့ပုံစံမျိုးတက်ရောက်နေပြီးဒေါ်ဆိုးရှေးရွာကလူဦးရေနဲ့ပါတာကြောင့်ရွာလုံးကျွန်းနီးပါးလောက်ဖြစ်သွားတယ်လို့ပြောပါတယ်
ခုလိုတောင်သူတွေကိုပုံမှန်တစ်ခုခုတစ်ခုထပ်တော့ပဲခုလိုကတောင်သူတွေစိတ်ဆင်းမှုရှိအောင်ပြီးတော့စိတ်လူချမှုကြီးမဲ့တော့တော့ဒီတော့လောက်ဆိုပြီးတော့ထိတ်ချနေတဲ့ပုံစံမျိုးတတမျိုးတဲရောက်နေပေါ့တောင်သူတွေကိုဒီလိုတရားဆွဲနေတဲ့ခါကျတော့ငကူတဲကတော့ဆိုစိတ်ရောဆိုတာရွာလူကြီးရနေတယ်အဲ့တော့တရားဆွဲကြတော့ဒီရွာလုံးကျွန်းနီးပါးဖြစ်တော့ပေါ့
ဒေါ်ဆိုးရှေးရွာဟာအင်ဂျင်28လုံးလောက်သာရှိပြီးလူဦးရေ100နီးပါးလောက်နေထိုင်တဲ့ရွာဖြစ်တယ်လို့ခုတူးရယ်ကပြောပါတယ်။ဒေါ်ဆိုးရှေးရွာကမြေသိမ်းမှုကအမှတ်306အမြောက်တပ်နဲ့သက်ဆိုင်ပြီးဒေါ်မူကလားကျေးရွာအနီးကမြေယာတွေကိုအမှတ်356အမြောက်တပ်နဲ့အမှတ်250ချင်းမြန်တပ်ရင်းတို့က1990ခုနှစ်လောက်ကသိမ်းဆီးခဲ့တာဖြစ်တယ်လို့သိရပါတယ်။တမရော်ကမြေသိမ်းခွင့်နဲ့အရင်ကသိမ်းဆီးထားတဲ့မြေဧက1000ကျော်ရှိပြီးဒေသခံပြည်သူတွေတောင်းဆိုမှုကြောင့်ဧက900ကျော်ကိုပြီးခဲ့တဲ့2015လောက်ကစွန့်လွတ်ထားကြောင်းနဲ့လက်ရှိအမှတ်360အမြောက်တပ်မှာဧက900ကျော်ကျန်ရှိတယ်လို့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်စော်မင်းထွန်းက RFA ကိုအော်တိုဘာလ31ရက်နေ့ကပြောဆိုထားပါလေ။ဒါအပြင်အဲ့ဒီမြေယာကိစ္စမှာမယိုးသားမှုတွေရှိကြောင်းတချို့လူတွေဟာမူလပိုင်ရှင်မဟုတ်တာကြောင့်ဆွန့်လွတ်ပြီးတဲ့နယ်မြေကိုဝင်ရောက်ပြီးကျူးကျော်ရင်တော့တရားဥပဒေအရဆောင်ရွက်ရမှာဖြစ်တယ်လို့လည်းဗိုလ်မှူးချုပ်စော်မင်းထွန်းကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအရှေ့ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီဗိုလ်မှူးကြီးခင်မောင်ဝင်းကို RFA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အခုသိမ်းဆည်းထားတဲ့တချို့မြေယာတွေမှာပုံစံခွင်တွေရှိနေတာကြောင့်ဥပဒေနဲ့မညီကြောင်းပြည်သူတွေကအစိုးရရဲ့အကာအကွယ်လိုအပ်တယ်လို့ဒီမြေယာသိမ်းဆည်းမှုအပေါ်မှာအစိုးရကနှုတ်ဆက်နေတယ်လို့ KND လူခွင့်ရေးအဖွဲ့ဒါရိုက်တာဗညာခွန်အောင်ကပြောပါတယ်။
ကိုတင်းလာတဲ့သူမြေရဒီမှာကပုံစံခုနှစ်ရှိထားပြီးသားပဲဖြစ်နေပြန်ရောအဲ့တော့အဲ့ဒီဟာကဥပဒေကြောင့်ရလဲကျွန်တော်မညီဘူးလို့လဲကျွန်တော်အနေနဲ့မှတ်ချက်ထပ်ပေးချင်တယ်အာနောက်ဆုံးတစ်ခုပြောချင်တာကလေကျွန်တော်ဒီဟာကကျွန်တော်ပြည်သူလူထုကဆွေရတွေရဲ့အကာအကွယ်ကိုကျွန်တော်တို့လွတ်တယ်အခြေခံလူခွင့်အားကောင်းလာအောင်ဖြစ်စေပေးရမယ်ဆိုတဲ့အဆွေရဝတ္တရားတွေခုချိန်မှာဆွေရကနေဝင်ရောက်ဖျက်ဖြေမှုတွေလည်းမရှိဘူးနောက်ဒီမြေတည်ဆင်းမှုအပေါ်မှာလဲတိတ်ဆိတ်နေခြင်းဟာလဲအဆွေရကကိုယ်နိုင်မချွလုံတဲ့တောင်မှာအဆွေရကဒီဟာကိုအားပေးအမြောက်ရောက်တယ်လို့တော့ကျွန်တော်က Ara elim lama cetusi mana.
Tosu si juaga data kan tahun dulu itu, Julai lama, tanah ini julun esobi tengting kerawa. Tahu kelaya juaga data kan itu lo, sulama pensi kerapi bi, eli data kan tahun dulu itu, lama Disember tahun ini mah taman yang cukup aman cipale. Data kan itu ha, kini lo korang ni terjawab lagi mana?